ကမ္ဘောဒီးယားအစိုးရကတိုက်ခိုက်ခေါင်းဆောင်ကပ်ဆွန်ခါကိုဒီကနေ့မှနေအကျေချုပ်ကနေပြန်လည်ပေးလိုက်ပြီဖြစ်ပါတယ်။တိုက်ခိုက်ခေါင်းဆောင်ကပ်ဆွန်ခါကိုနိုင်ငံတော်သစ္စာဖောက်မှုနဲ့လွန်ခဲ့တဲ့နှစ်ကသူ့ကိုဖမ်းဆီးပြီးတော့နေအကျေချုပ်ချခဲ့တာဖြစ်ပါတယ်။ကပ်ဆွန်ခါကိုနေအကျေချုပ်ကနေပြန်လည်ပေးလိုက်ပြီမဲ့လဲသူ့အနေနဲ့နိုင်ငံရေးမှာမပါဝင်ရဘူးလို့တားမြစ်လိုက်သလိုနိုင်ငံကနေလည်းထွက်သွားလို့ရမှာမဟုတ်ဘူးဆိုပြီးတော့ကမ္ဘောဒီးယားတရားရုံးကဒီကနေ့မှအမိန့်ထုတ်ပြန်လိုက်ပါတယ်။ပြည်ပမှာနေထိုင်နေတဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရင်စီကိုဟာကမ္ဘောဒီးယားနိုင်ငံကိုပြန်လာဖို့အတွက်မနေ့စနေနေ့ကမလေးရှားနိုင်ငံကိုရောက်ရှိလာပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှာပဲကမ္ဘောဒီးယားအစိုးရကဒီအတိုက်ခံခေါင်းဆောင်တူဖြစ်တဲ့ကမ်ဆွန်ခါကိုအခုလိုပြန်လည်ပေးလိုက်တာဖြစ်ပါတယ်။ပြင်သစ်နိုင်ငံမှာနေထိုင်နေတဲ့ကမ္ဘောဒီးယားအတိုက်ခံခေါင်းဆောင်ဆမ်ရင်စီကသူ့အနေနဲ့မနေ့စနေနေ့မှာကြားရောက်ခဲ့တဲ့ဒီကမ္ဘောဒီးယားနိုင်ငံရဲ့66နှစ်မြောက်လွတ်လပ်ရေးနေ့မှာတိုင်းပြည်ကိုပြန်မယ်ဆိုပြီးတော့ကတိပေးထားတာပါ။ကမ္ဘောဒီးယားနိုင်ငံရဲ့ဒီမိုကရေစီစနစ်ကိုပြန်လည်ထူထောင်ဖို့အတွက်သူ့အနေနဲ့ကမ္ဘောဒီးယားကိုပြန်มาဖြစ်တယ်ဆိုပြီးတော့ Samrinsi ကပြောပါတယ်ဒါပေမဲ့အခုချိန်ထိတော့သူ့အနေနဲ့ကမ္ဘောဒီးယားနိုင်ငံတဲကိုပြန်ဝင်ခွင့်ရမရဆိုတာတေချာရှင်းရှင်းလင်းလင်းမရှိသေးပဲဖြစ်ပါတယ်ဒါပေမဲ့လည်းမနေ့စနေနေ့ကတော့ကမ္ဘောဒီးယားနိုင်ငံရဲ့ပြည်ထောင်စုဝန်ကြီးက Samrinsi အနေနဲ့ကမ္ဘောဒီးယားနိုင်ငံကိုပြန်လာခြင်းအတမှန်ပြည်သူတယောက်အနေနဲ့ပြန်လာနိုင်ပြီးတော့သူပေါ်မှာချမှတ်ထားတဲ့ပြစ်ဒဏ်တွေနဲ့ဆွဲဆူထားတဲ့အမှုတွေကိုတော့တရားဥပဒေတိုင်ရင်ဆိုင်ရမှာဖြစ်တယ်ဆိုပြီး Facebook ကနေပြောထားပါတယ်ကမ်ဆွန်ခါနဲ့ Samrinsi တို့ဟာကမ္ဘောဒီးယားအမျိုးသားခေတ်ရေးပါတီ CNRP ကိုပူးတွဲတည်ထောင်ခဲ့ကြသူတွေလည်းဖြစ်ပါတယ်ခင်ဗျာ